ဒီနှစ်တည်းကျင်းပမဲ့တိုကျိုအိုလံပစ်အားကစားပွဲတော်ကိုစီစဉ်ထားတဲ့အတိုင်းကျင်းပသွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကတောက်ကြံနေကပြောပါတယ်
။တိုကျို大会については人類が新型コロナウイルスに勝った証として
တိုကျိုအိုလံပစ်အားကစားပွဲကိုကျင်းပနိုင်တာကလူသားတွေကိုရိုနာဗိုင်းရပ်စ်ကိုအောင်မြင်ကျော်လွှားနိုင်တာကိုပြသမဲ့သင်္ကေတသဘောဖြစ်ပါလိမ့်မယ်။ယောဂကုသမှုနဲ့ပတ်သက်လို့လည်းစီကံသတ်မှတ်ချက်တွေချမှတ်ဖို့ပြင်ဆင်ထားပါရယ်။လုံခြုံစိတ်ချရပြီးအနည်းငယ်ကင်းတဲ့အားကစားပွဲတွေဖြစ်ဖို့တိုကျိုအစိုးရနဲ့တိုကျိုအိုလံပစ်ကျင်းပရေးကော်မတီအပြင်နိုင်ငံကအိုလံပစ်ကျင်းပရေးကော်မတီတို့နဲ့အတူအနီးကပ်ဆောင်ရွက်ဖို့ဆုံးဖြတ်ထားပါရယ်လို့ဂျပန်ဝန်ကြီးချုပ်ဆူဂါကဂျပန်ပါလီမန်မှာပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အိုလံပစ်အားကစားပွဲတွေကိုဖြတ်သိမ်းရဖို့ရှိကြောင်းအမြင့် follow သူအစိုးရတရင်ရင်းမြစ်တစ်ခုကိုကုတ်ကားပြီး Times Magazine ကဖော်ပြပြီးတဲ့နောက်မြင့်ချိုရဲ့ပြောဆိုချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဂျပန်နိုင်ငံကအားကစားပွဲတွေကိုနှစ်ပြောင်းပြီးကျင်းပဖို့အစီအစဉ်တွေပြန်ပြီးချမှတ်နေတယ်လို့လည်းအဲ့ဒီသတင်းကဖော်ပြခဲ့ပါတယ်။မူလာက2020ခုနှစ်တည်းကျင်းပဖို့စီစဉ်ခဲ့တဲ့တိုကျိုအိုလံပစ်အားကစားပွဲတွေကို COVID-19 ကာယရောဂါကြောင့်ဂျပန်အစိုးရနဲ့နိုင်ငံတကာအိုလံပစ်အားကစားကော်မတီတို့ကရွှေ့ဆိုင်းထားခဲ့တာဖြစ်ပါတယ်။အစီအစဉ်အသေးအရာတိုကျိုအိုလံပစ်ကိုဒီကနေ့စနေနေ့ကနေ6လပြည့်တဲ့ဇူလိုင်လ23ရက်နေ့မှာကျင်းပဖို့ရှိပါတယ်ခင်ဗျာ။